တမရကာကွယ်ရေးဦးစီးချုပ်ဗကြုံမူကြီးမေအောင်လှိုင်ကို1956ခုနှစ်မှာမွေးဖွားပြီးအခု2016ခုနှစ်မှာအသက်60ပြည့်ပါတယ်။နိုင်ငံဝန်ထမ်းဥပဒေအရအသက်60ပြည့်ပြီဆိုရင်တက်ပြည့်ပင်စင်ယူရမှာပါ။ပြီးခဲ့တဲ့2015ခုနှစ်တုန်းကဗကြုံမူကြီးမေအောင်လှိုင်နဲ့သတင်းမီဒီယာကောင်စီအဖွဲ့ဝင်တွေတွေ့ဆုံခဲ့စဉ်တုန်းကကောင်စီဝင်တယောက်ကနေဗကြုံမူကြီးအနေနဲ့2016ခုနှစ်မှာတမရကာကွယ်ရေးဦးစီးချုပ်အဖြစ်ကနေအငြိမ်းစားယူမှာလားဆိုပြီးမေးမြန်းခဲ့ပူပါတယ်။ဒီမေးမြန်းမှုနဲ့ပတ်သက်ပြီးဗကြုံမူကြီးမေအောင်လှိုင်ကယတိပြအဖြေမပေးခဲ့သလိုအနားမှာအတူရှိနေတဲ့စီဥပဒေချုပ်ကလည်းတမတော်ဥပဒေအရဗကြုံမူကြီးအနေနဲ့တာဝန်ဆက်လက်ရယူနိုင်သေးတဲ့အခြေအနေရှိတဲ့အကြောင်းဖြေခဲ့ပါတယ်။အခုရပိုင်ထွက်ပေါ်လာတဲ့သတင်းတစ်ပုဒ်မှာတော့ဗကြုံမူကြီးမေအောင်လှိုင်ဟာအသက်65နှစ်အထိတမတော်ကာကွယ်ရေးဦးစီးချုပ်တာဝန်ဆက်ယူမယ်လို့ဆိုပါတယ်။ဒီသတင်းကိုအတည်ပြုလို့မရသေးပေမဲ့နိုင်ငံရေးသမားတွေရောပြည်တွင်းကနိုင်ငံသားတန်တမာအသံဝင်းကပါအလွန်စိတ်ဝင်စားကြပါလေ။ဗကြုံမူကြီးမေအောင်လှိုင်အသက်60ကျော်စီအထိတမတော်ကာကွယ်ရေးဦးစီးချုပ်တာဝန်ဆက်ယူသွားအောင်မလားဆိုတာလေ့လာတင်ပြသွားပါမယ်
။လက်ရှိတည်ဆဲ2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာထူးခြားတဲ့အခြေခံဥပဒေတစ်ခုလို့ဆိုရမှာပါ။တမတော်ဟာတမရဒါမှမဟုတ်အစိုးရအဖွဲ့လက်အောက်မှာရှိနေတာမျိုးမဟုတ်ဘဲတည်ခြားတည်ရှိတဲ့အဖွဲ့အစည်းဖြစ်ပြဋ္ဌာန်းထားပါတယ်။တိုင်းပြည်ရဲ့အထွတ်အထိပ်အကြီးအကဲလို့ဆိုတဲ့တမရကိုဘယ်နည်းဘယ်ပုံရွေးချယ်ရမယ်ဘယ်နည်းဘယ်ပုံပြန်ထုတ်ချနိုင်လဲဆိုပြီးတိတိကျကျရေးဆွဲပြဋ္ဌာန်းထားတာရှိပေမဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တယောက်ကိုဘယ်နည်းဘယ်ပုံခတ်အပ်နိုင်လဲအဲ့ဒီတက်ချုပ်ဘယ်အချိန်အနားယူမယ်ဆိုတာမျိုးကိုတော့တိတိကျကျပြဋ္ဌာန်းထားတာမတွေ့ရပါဘူးတမရဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုခတ်အပ်ခွင့်မရှိပါဘူးအဖွဲ့ဝင်17ယောက်ပါတဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံးလို့ခေါ်တဲ့အဖွဲ့ကသာတမတော်ကာကွယ်ရေးဦးစီးချုပ်ကိုခတ်အပ်နိုင်တယ်ဆိုပြီးပြဋ္ဌာန်းထားတာပါတမတော်ကာကွယ်ရေးဦးစီးချုပ်ကိုခတ်အပ်နိုင်တဲ့ကာလုံရဲ့အဖွဲ့ဝင်17ယောက်ထဲမှာတက်ချုပ်အပါဝင်သူကခန့်ထားတဲ့ဒုတက်ချုပ်ဒုတမရာတယောက်ကာကွယ်ရေးဝင်ကြီးတည်ထောင်ရေးဝင်ကြီးနေဆက်ရေးရာဝင်ကြီးပေါင်း6ယောက်တောင်ရှိနေလေတော့တမတော်ကာကွယ်ရေးဦးစီးချုပ်နောက်တယောက်ကိုလက်ရှိတမတော်ကာကွယ်ရေးဦးစီးချုပ်ကပဲခတ်အပ်နိုင်တဲ့အတိတ်ပဲသွားပြီးတက်ရောက်စီပါတယ်။တစ်ချိန်တည်းမှာပဲစစ်ဥပဒေအရတက်မတော်ကာကွယ်ရေးဦးစီးချုပ်ဟာအသက်60ပြည့်တိတိုင်ပင်စင်မယူဘဲနေလို့ရတယ်ဆိုထားပြန်လေတော့တက်မတော်ကာကွယ်ရေးဦးစီးချုပ်တယောက်အနေနဲ့သူ့ပါသူအနာမယူမချင်းဖွဲ့စည်းပုံအရာဖြစ်စီဥပဒေအရာဖြစ်စီတက်မတော်ကဖြစ်စီအနာယူအောင်လောက်ကန်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတဲ့အဖြစ်သွားပြီးထွက်ပါတယ်။ဒါဟာဒီမိုကရေစီနိုင်ငံကတက်မတော်တစ်ခုအတွက်ကောင်းမွန်တဲ့ပုံစံမဟုတ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိဆောက်ချင်နေတဲ့ Standard Army ပုံစံနဲ့လည်းအံဝင်ခွင့်ကြမဖြစ်စေပါဘူးဒီနေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဘာလုပ်သင့်လဲစဉ်းစားရမှာပါ
နိုင်ငံရေးလေးလာသုံးသပ်သူတွေကတော့ရွေးကောက်ပွဲမှာ NLD ပါတီအပြတ်သတ်နိုင်ရပြီးပြည်ခံမျိုးပါတီလုံးဝအရေးနှိပ်သွားတာမို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနိုင်ငံရဲ့အမြင့်ဆုံးသမ္မတတာဝန်ကိုမရနိုင်တော့ဘူးတမတော်အစုဖွဲ့ရဲ့တင်မြှောက်မှုနဲ့ဒုသမ္မတဖြစ်နိုင်ပေမဲ့ဒီယာရုလောက်ကိုတော့လိုချင်မှာမဟုတ်ဘူး။ဒါကြောင့်အသက်60ပြည့်သွားတဲ့အတိုင်းအနားမြူသေးပဲသမ္မတနီးပါးဩဇာအာဏာရှိတဲ့တမတော်ကာကွယ်ရေးဦးစီးချုပ်တာဝန်ကိုပဲဆက်ပြီးယူထားလိုက်အောင်မယ်ဆိုပြီးဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာဆက်အလာရှင်စနစ်နဲ့လမ်းခွဲပြီးဒီမိုကရေစီစနစ်စီသွားဖို့ခြေလှမ်းပြင်ဖို့အဆင့်လောက်ပဲရှိပါသေးတယ်။ဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်တွေချနိုင်ဖို့လိုသလိုအာဏာရှင်စနစ်နောက်တစ်ကြိမ်ပြန်မလာနိုင်အောင်ကြိုးစားနေရတဲ့အခြေအနေလည်းဖြစ်ပါတယ်။အခုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေတည်ပြီးတိုင်းပြည်မှာဥပဒေပြည့်ရေးမှန်တိုင်းအုတ်ချုပ်ရေးမှန်တိုင်းတရားစီရင်ရေးမှန်တိုင်းစည်းကြားစီဖြစ်အောင်တည်ဆောက်နေစေကာလပါ။တယောက်ထဲနဲ့တစ်သက်လုံးအာဏာရယူမထားနိုင်အောင်သမ္မတတယောက်အနေနဲ့အလွန်ဆုံး၅နှစ်သက်တမ်း၂ကြိမ်ထမ်းဆောင်နိုင်တယ်ဆိုပြီးတော့လည်းဖွဲ့စည်းပုံထဲပြဋ္ဌာန်းနိုင်ခဲ့ပါပြီ။ဒါပေမဲ့အာဏာရှင်စနစ်ပြန်လည်ထွန်းကားမလာရေးအတွက်အရေးကြီးတဲ့တမရကာကွယ်ရေးဦးစီးချုပ်တွေဟာအချိန်တန်ရင်အနားယူရမယ်ဆိုတဲ့ပြဋ္ဌာန်းချက်တစ်ခုရှိမနေသေးတာကတော့စိုးရင်စရာပါ
အခြားတစ်ဖက်ကကြည့်လိုက်ပြန်ရင်လေတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆိုတာဟာအရင်စစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေကတာဝန်ပေးသွားလို့တက်ချုပ်ဖြစ်လာသူပါဒါပေမဲ့သူဟာစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အလွန်ခြားနာပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေသမရဦးသိန်းစိန်နဲ့လက်တွဲပြီးမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာတက်တက်ကြွကြွပါဝင်ခဲ့သူဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးရအောင်ကြိုးစားခဲ့သူလို့ဆိုရင်လည်းမှားမပါဘူး။ သူ့ရဲ့အဓိကတာဝန်ဖြစ်တဲ့တက်မတော်တိဆောက်ရေးကိုလည်းစွန်းစွန်းတမန်ဆောင်ရွက်ခဲ့သူပါတက်မတော်ရဲ့အာနာရှင်လက်ထက်ကရှိခဲ့တဲ့လူခွင့်ရေးချိုးဖောက်မှုရော့နေလာအောင်လုပ်တာတက်တွင်းမှာကလေးစစ်သားကင်းစင်အောင်ဆောင်ရွက်တာပြည်သူတွေကိုမြေမြုပ်မိုင်းရှင်အထမ်းသမားပေါ်တာအဖြစ်အတင်းအာဓမစီခိုင်းတဲ့လုပ်ရက်တွေကိုရပ်တန့်တာစစ်ဘျူရိုကရေစီရန်နေရာကြီးမအောင်စစ်အရာရှိအများအပြားမွေးထုတ်နေတာတွေကိုကန့်တတ်တာစသဖြင့်အများကြီးစွန့်ဆောင်ခဲ့သူဖြစ်ပါတယ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့လှုပ်စရာတစ်ခုပဲကျန်ပါတယ်အလုံးလဲအရေးကြီးတဲ့တာဝန်တရက်ပါအဲ့ဒါကတော့တက်မတော်ကူစတန်ဒတ်အာမီပီတာစွာတက်ချုပ်တယောက်ကနေနောက်တယောက်ကိုစနစ်တကျတာဝန်လွှဲပေးသွားခဲ့တာမျိုးပါတက်မတော်ကာကွယ်ရေးဦးစီးချုပ်တွေဟာအာနာကိုမမှတ်မောပဲအသက်ပြည့်တဲ့အထိတာဝန်ထမ်းဆောင်ပြီးတာနဲ့နောက်တယောက်ကိုတာဝန်လွှဲအပ်ပေးပြီးအငြင်းစားယူသွားတာမျိုးပ
ါဒါကြောင့်ဘုရုပ်မူကြီးမင်းအောင်လှိုင်အနေနဲ့တိုင်းပြည်အတွက်အရေးကြီးဆုံးနဲ့နောက်ဆုံးတာဝန်ဖြစ်တဲ့တက်ချုပ်တယောက်ကနေနောက်တက်ချုပ်တယောက်ကိုစနစ်တကျတာဝန်လွှဲပြောင်းပေးရသွားခြင်းကသာလျှင်အကောင်းဆုံးဖြစ်ပါလိမ့်မယ်။အငြင်းစားယူပြီးနောက်ဒုသမ္မတတာဝန်ယူပြီးနိုင်ငံရေးတာဝန်တွေဆက်ထမ်းဆောင်ခြင်းထမ်းဆောင်သွားနိုင်ပါသေးတယ်။အဲ့ဒီလိုသာဆောင်ရွက်နိုင်ခဲ့ရင်ဘုရုပ်မူကြီးမင်းအောင်လှိုင်ဟာတပ်မတော်ကို Standard Army ဖြစ်အောင်တည်ဆောက်ခဲ့သူခေါင်းဆောင်ကောင်းတစ်ယောက်တိုင်းပြည်အသွင်ကူးပြောင်းရေးမှာအကောင်းဆုံးဆောင်ရွက်ခဲ့သူတဦးအနေနဲ့မှတ်တမ်းတင်ခံရမှာဖြစ်ပြီးနောက်နိုင်ငံအထွတ်ထိပ်သမ္မတဖြစ်ဖို့ကိုတော့ကြိုးစားနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ်။